ကဘာမကြည့်သေးမြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းအပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောက်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်ဆက်တင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ကိုတောင်စင်စါဖြတ်ခဲ့ကြပါတယ်ဒါကြောင့်ပြည်တော်စုရဲ့အစ်စ်မှန်အမွေနစ်တွေကိုမျိုးဆက်များစွာဟာတေချာတိခွင့်မရကြတော့ပါဘူးအခုတော့နိုင်ငံတော်သချင်းဟာအင်္ဂါစုံနဲ့သချင်းတစ်ပုဒ်ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်သချင်းရဲ့ခြေစင်းပိုက်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးဒူညီမျှတပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။လူအဖွဲ့အစည်းတစ်ခုမှရွေးချယ်တင်မြှောက်တဲ့စနစ်ဟာအလွန်ရေးကြီးတဲ့အကြောင်းကျွန်တော်ဆက်ပြီးတင်ပြချင်ပါတယ်။ရွေးချယ်တင်မြှောက်တဲ့စနစ်မရှိပဲလူအဖွဲ့အစည်းဟာလွတ်လပ်တဲ့တရားမျှတတဲ့မှန်ကန်တဲ့လူအဖွဲ့အစည်းတစ်ခုမဖြစ်နိုင်ပါဘူး။ရွေးချယ်တင်မြှောက်တဲ့စနစ်ကလည်းအလုံးကိုစားပြုမှုမရှိပဲလူတချို့နဲ့သာတက်ဆိုင်နေမယ်ဆိုရင်လည်းအဓိပ္ပာယ်မရှိနိုင်ပါဘူး။ဒါကြောင့်ရွေးချယ်တင်မြှောက်တဲ့စနစ်ဟာလူဖွဲ့စည်းမှရှိတဲ့လူသားအလုံးနဲ့တက်ဆိုင်တဲ့ရွေးချယ်တင်မြှောက်မှုဖြစ်ရပါလိမ့်မယ်။ကောင်းပါပြီ။ရွေးချယ်တင်မြှောက်တဲ့စနစ်မှာလူတစ်ယောက်ဟာဘာတာဝန်တွေထမ်းဆောင်နိုင်ပါသလဲ။အထူးသဖြင့်နိုင်ငံသားတစ်ယောက်လူအဖွဲ့အစည်းဝင်တစ်ယောက်ဟာရွေးချယ်တင်မြှောက်နိုင်တဲ့အခွင့်အရေးရှိသလိုကိုယ်တိုင်လည်းရွေးချယ်ပိုင်ခွင့်အခွင့်အရေးတွေရှိရမှာဖြစ်ပါတယ်။ကိုရွေးချယ်လိုက်တဲ့သူတွေကိုရွေးချယ်ပြီးတဲ့အခါမှာပြန်ပြီးဖြုတ်ချပိုင်ခွင့်လည်းရှိရပါမယ်။အဲ့ဒီအခွင့်အရေးသုံးခုရှိပါတယ်။ကျွန်တော်ထပ်ပြီးပြောပါမယ်။နိုင်ငံသားတယောက်ဟာရွေးချယ်ခံခွင့်ရှိသလိုရွေးချယ်ပိုင်ခွင့်လည်းရှိပါတယ်။ဒါအပြင်ကိုရွေးချယ်တင်မြှောက်လိုက်တဲ့သူကိုသဘောမချဘူးဆိုရင်ပြန်ပြီးဖြုတ်ချပိုင်ခွင့်လည်းရှိရမှာဖြစ်ပါတယ်။ဒီတော့ဒီအခွင့်အရေးသုံးခုနဲ့တိစောက်ထားတဲ့ရွေးချယ်တင်မြှောက်မှုစနစ်ဟုတ်မဟုတ်ကျွန်တော်တို့ပြန်ပြီးဆန့်စစ်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံဟာရှေ့မှာတင်မြှောက်ခဲ့သလိုပဲပါတီစုံရွေးကောက်ပွဲစနစ်တွေတပါတီရွေးကောက်ပွဲစနစ်တွေအဲ့ဒီစနစ်နှမျိုးစလုံးကိုဖျက်ဆီးခဲ့ကူပါတယ်1948ခုနှစ်လွတ်လပ်ရေးရပြီးတဲ့အချိန်မှာပါတီစုံဒီမိုကရေစီစနစ်ကိုကျင့်သုံးခဲ့တာကြောင့်ပါတီစုံရွေးကောက်ပွဲကိုကျွန်တော်တို့နိုင်ငံဖျက်ဆီးခဲ့ကူပါတယ်အဲ့ဒီရွေးကောက်ပွဲမှာရွေးကောက်ပွဲဝင်ကြတဲ့ပါတီတွေထဲကကိုကြိုက်နှစ်တရာပါတီကိုမဲပေးခွင့်ရှိကြပါတယ်ဒါ့အပြင်ကိုတိုင်လည်းရွေးချယ်ခံလိုပါကရွေးချယ်ရှင်ပြိုင်ခွင့်ရှိပါတယ်ကိုရွေးချယ်တင်မြှောက်တဲ့သူတွေကိုသဘောမချဘူးဆိုရင်လည်းပြန်ပြီးဖြုတ်ချပိုင်ခွင့်ရှိပါတယ်1948ခုနှစ်ကစခဲ့တဲ့ပါတီစုံရွေးကောက်ပွဲစနစ်ဟာ1962ခုနှစ်မှာအဆုံးသတ်သွားပါတယ်ဆယ်နှစ်ကျော်ကာလအတွင်းကျင်းပခဲ့တဲ့အဲ့ဒီပါတီစုံရွေးကောက်ပွဲကြီးဟာပြည့်ပြည့်စုံတဲ့ရွေးကောက်ပွဲကြီးဖြစ်သလားလို့ပြန်ပြီးဆန်းစစ်လိုက်ရင်တော့မဟုတ်ပြန်ပါဘူးတိုင်းပြည်မှာငြိမ်းချမ်းရေးအားနဲ့နေတာကြောင့်ရွေးကောက်ပွဲလုံနိုင်တဲ့ဒေသတွေရှိသလိုမလုံနိုင်တဲ့ဒေသတွေလည်းရှိပါတယ်လုံနိုင်တဲ့ဒေသတွေမှာလည်းလက်နက်ကင်တပ်ဖွဲ့တွေရဲ့ဖိအားပေးမှုတွေကြောင့်ပြည်သူလူဟာဆန္ဒနဲ့အညီရွေးချယ်တင်မြှောက်နိုင်ခြင်းမရှိတာကိုတွေ့ရပါတယ်။အဲ့ဒီကာလမှာကရင်ပြည်နယ်၊အေရဝတီတိုင်း၊ပဲခူးတိုင်းစတဲ့ဒေသတွေဟာပြည်သူလူဆန္ဒနဲ့အညီရွေးချယ်တင်မြှောက်ခွင့်အားအနည်းဆုံးနေရာတွေပဲဖြစ်ပါတယ်။ရွေးကောက်ပွဲဆိုတာဟာအမည်နာမသာရှိပြီးရွေးကောက်ပွဲကိုအာဏာတွေနဲ့ဆက်ပြီးအနိုင်ရဖို့ကြိုးစားနေတာကိုတွေ့ရပါတယ်။ဒါ့အပြင်ရွေးကောက်ပွဲမှာနိုင်ငံရှိတဲ့အမတ်လောင်းတစ်ယောက်တက်လာပြီးဆိုရင်အဲ့ဒီအမတ်လောင်းတစ်ယောက်ကိုတခုခုနဲ့ဆွတ်ဆွဲပြီးလုတ်ချံတပ်ဖြတ်မှုတွေဖမ်းဆီးချုံနောက်မှုတွေစသဖြင့်ရှင်းပြကြပါတယ်လားတူပဲပြည်သူလူကနေစိတ်ကြက်ရွေးချယ်တင်မြှောက်ဖို့ဆန္ဒရှိနေပြီဆိုရင်အဲ့ဒီပြည်သူလူကိုမဲမပေးရအောင်တစ်ဖက်ကိုယ်စားလှယ်ကိုထောက်ခံလာအောင်နှီးမျိုးစုံနဲ့အကြက်ကိန်းတာတွေဖျားယောင်းသွေးဆောင်တာတွေချိမ့်ချောက်တာတွေလုတ်ခဲ့ကြပါတယ်ဒါကြောင့်ပါတီစုံရွေးကောက်ပွဲဟာပြည်ပြည်စုံနဲ့ရွေးကောက်ပွဲတစ်ခုမဖြစ်ခဲ့ပါဘူးပြည်သူလူအတွက်အကျိုးခံစားခွင့်အပြည့်မရှိဘူးလို့ကျွန်တော်ဆိုချင်ပါတယ်အေဂျန်နဲ့ဒေတာဒီမာတော့ရွေးကောက်ပွဲအလစ်အကျင့်မရင့်ကျက်သေးတာကြောင့်အခက်အခဲတွေအများကြီးရှိခဲ့တာကိုလည်းတွေ့ရပါတယ်ကျွန်တော်အရင်ကတင်ပြခဲ့သလိုပဲနိုင်ငံသားတယောက်ဟာရွေးချယ်권လည်းရှိရမယ်ရွေးချယ်ခံပိုင်권လည်းရှိရမယ်ကိုရွေးချယ်တဲ့သူကိုသဘောမချဘူးဆိုရင်ပြန်လည်ဖြုတ်ချ권လည်းရှိရမယ်ဆိုတော့အဲ့ဒီအခွင့်အရေးသုံးခုကိုအပြည့်အဝရရှိခဲ့ခြင်းမရှိခဲ့တဲ့အတွက်ပါတီစုံရွေးကောက်ပွဲဟာပြည်ပြည်စုံနဲ့ရွေးကောက်ပွဲလို့မတတ်မှန်နိုင်ခဲ့ပါဘူးဒါတော့ကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးရပြီးကာလစနစ်ကာလအတွင်းမှာမရင့်ကျက်သေးတဲ့ Patizong Yukov Wesson Ha, Tongoya Chosen Maro, Sit Anna Timune, Lone Pioca Gayabarore, Jesu de Mare, General Jimmy Va.
Don't you come with a mere tea, damn, a day come, you.